ဒီကနေ့မဲပေးခဲ့ကြတဲ့ဂျာပြရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကြုံခဲ့ရတဲ့အခြေအနေတချို့ကိုပြောပြခဲ့တာပါမြန်မာနိုင်ငံကဒီဂျာပြရွေးကောက်ပွဲကိုပထမဆုံးချိန်ဖြစ်နေနိုင်ငံတကာကလေ့လာစောင့်ကြည့်သူတွေလာရောက်ခွင့်ရခဲ့ပါတယ်ဒီတော့ဒီကနေ့သူတို့မျက်မြင်ကြုံခဲ့ရတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသူတို့ဘယ်လိုမှတ်ချက်ပြီးပြောဆိုကြပါသလဲဒါကိုအခုဆက်ပြောပြပါမယ ယ်လဲဒေါ်ဆန်းစုကြည်နဲ့ NLD ပါတီဝင်ရောက်ရှင်ပြန်တာကြောင့်ဒီရွေးကောက်ပွဲကိုနိုင်ငံတကာကပါစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်။ဒါပြင်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲတွေထဲမှာနိုင်ငံတကာကနေပြီးတော့ပထမဆုံးအကြိမ်လာရောက်လေ့လာခွင့်ရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။အထူးသဖြင့်တော့ဒေါ်ဆန်းစုကြည်ဝင်ရောက်ရှင်ပြန်နဲ့ကော်မူးမြို့နယ်မဲဆန္ဒနယ်မြေကိုပြည်တွင်းပြည်ပကသတင်းတောက်တဲ့အပြင်နိုင်ငံတကာကအကြက်ခတ်လေ့လာသူတွေပါအာယုံဆိုင်စောင့်ကြည့်နေကြတာပါ။ဒီရွေးကောက်ပွဲလေ့လာဖို့အတွက်မြန်မာနိုင်ငံကိုရောက်နေတဲ့အာဆီယံအဖွဲ့ကကိုယ်စားလှယ်ဒူရူဒီစီရီချန်နီယာကမဲယုံတွေမဖွင့်ခင်ကတည်းကရန်ကုန်မြို့ကမဲယုံအခြေအနေတွေမဲမပေးခင်မဲဘုံကြိုတင်ပြင်ဆင်တာတွေနဲ့မဲပေးပုံတွေကိုတွားရောက်လေ့လာခဲ့တဲ့အကြောင်း VOA မြန်မာပိုင်းကိုပြောပြပါတယ်။သူတို့ရဲ့အဓိကတာဝန်ကရွေးကောက်ပွဲဖြစ်စဉ်ကိုလေ့လာဖို့ဖြစ်တဲ့အတွက်မဲယုံတွေပေးပြီးလို့မဲတွေရေးတဲ့အချိန်မှာလဲလေ့လာနိုင်ဖို့ပြင်ဆင်ထားတယ်လို့သူကဆက်ပြောပါတယ်။
We have already asked to be a part of the counting, the vote counting in the end, so that we see the whole process. So we have to rush back.
မဲဆာပေးတာကနေပြီးတော့မဲရည်တဲ့အထိဖြစ်စဉ်တစ်ခုလုံးရဲ့အစအဆုံးကိုလေ့လာခွင့်ရအောင်မဲရည်ရည်တဲ့နေရာကိုသွားပြီးတော့လေ့လာခွင့်ပြုဖို့ကျမတို့တောင်းဆိုထားပါတယ်။ဒီအတွက်ဘယ်လိုလုပ်ကြမလဲဆိုတာတော့ကျမလည်းအတိအကျမသိသေးပါဘူး။ဒါပေမဲ့ကိုယ်စားလှယ်လောင်းတွေလည်းမဲရည်တာကိုစောင့်ကြည့်ရမှာပါ။ကျမတို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေမဟုတ်ပါဘူးရှင်။ရွေးကောက်ပွဲကိုလေ့လာသူတွေသာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့မြင်တာကိုပဲကျမတို့ကမှတ်တမ်းတင်မှာပါ။
သူတို့လေ့လာတွေ့ရှိလို့ရတဲ့အချက်လက်တွေကိုစုဆောင်းပြီးအာဆီယံအတွင်းမှုချုပ်ထံကိုတင်ပြသွားမှာဖြစ်တယ်လို့လည်းဒူရူဒီစီရီချန်နီယာကပြောပါတယ်။အခြေအနေတွေကိုအခုအချိန်မှာအတိအကျပြောဖို့ဆိုပါသေးတယ်လို့ဂျပန်နိုင်ငံကလာရောက်လေ့လာတဲ့ကိုယ်စားလှယ်အဖွဲ့ကမစ္စတာတာကူယာဆာဆာယာမာကတော့ VOA မြန်မာပိုင်းကိုပြောပါတယ်
။ Well, we are still inspecting, so I'm not sure. We have to wait for the result, I think.I hope it will be carried out in a
သူပြောတော့ကတော့သူတို့အနေနဲ့အခြေအနေတွေကိုလေ့လာဆဲဖြစ်တာကြောင့်အခုအချိန်မှာပြောဖို့ဆောပါသေးတယ်တဲ့အားလုံးအေးအေးချမ်းချမ်းနဲ့ပြီးစီးသွားမယ်လို့သူတို့အနေနဲ့မျှော်လင့်ပါတယ်တဲ့ဒါဟာမြန်မာပြည်အတွက်တာမကဒေသတစ်ခုလုံးအတွက်ပါအရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ပါတယ်လို့မစ္စတာတကူယာဆာဆာယမကပြောတော့တာပါဥရောပတမကလေ့လာရေးအဖွဲ့ကကိုယ်စားလှယ်ကတော့ဂျာပြရွေးကောက်ပွဲအဆင်ပြေချောမွေ့စွာကျင်းပနိုင်တဲ့ကိုတွေ့ရတဲ့အတွက်ကျေနပ်အားရမိတယ်လို့ပြောပါတယ
် We hope that that the whole day can be run in a peaceful way and we'll make an evaluation later of course
ဒီကတော့ကတော့တနေ့ကအားလုံးအဆင်ပြေချောမွေ့စွာပြီးစီးသွားလိမ့်မယ်လို့သူအနေနဲ့မျှော်လင့်ပါတယ်တဲ့အခြေအနေသုံးသက်ချက်တွေကိုတော့တွားရောက်လေ့လာထားတဲ့မဲယုံတွေရဲ့အခြေအနေပေါ်မူတည်ပြီးချမှတ်သွားမှာပါတဲ့သူတို့အနေနဲ့မနေ့မိုးလင်းကနေမိုးချုပ်မဲတွေရေတွက်ပြီးတဲ့အချိန်အထိတနေ့ကအလုံးလုံးနေမှာဖြစ်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်ရန်ကုန်မှာရှိတဲ့တခြားတန်တမာအတန်းဝိုင်းကလေ့လာသူတွေကလည်းသူတို့အနေနဲ့မဲယုံတွေကိုကြိုတင်အသိပေးခြင်းမရှိဘဲရုတ်တရက်တွားရောက်လေ့လာတာမျိုးလုပ်ကြည့်တဲ့အခါထူးထူးခြားခြားမတမာမှုတွေတော့အခုချိန်ထိမတွေ့ရသေးဘူးလို့ပြောပါတယ်။ဒါပေမဲ့အရင်သတင်းပတ်အနေငယ်ကလေးကသတင်းတွေထွက်နေခဲ့တယ်လို့ပဲမဲစင်းရင်ပြုစုတဲ့နေရာမှာမယိုသားမှုရှိတယ်ဆိုတဲ့ပြောဆိုမှုတွေကတော့နေရာအတော်များများမှာကြားနေရတယ်လို့အဲ့ဒီတန်တမာအတန်းဝိုင်းကပဲပြောပါတယ်။ဒီကြပြရွေးကောက်ပွဲရိုးသားမှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့အပေါ်မူတည်ပြီးနိုင်ငံတကာကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်ဆိုတဲ့ပြောဆိုမှုတွေရှိနေတာကြောင့်အာဏာပိုင်တွေဘက်ကလည်းအရင်ရွေးကောက်ပွဲတွေထဲဆိုင်ရင်ဒီရွေးကောက်ပွဲကိုမတမာမှုကင်းရှင်းစွာကျင်းပနိုင်အောင်လှုပ်ဆောင်သွားမယ်လို့အချင်းချင်းကြေပေးထားတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲတကယ်ရိုးသားမှုရှိမရှိဆိုတာကတော့ပြည်တွင်းပြည်ပကလေ့လာဆောင်ကြည့်သူတွေရဲ့ခြုံငုံသုံးသပ်ချက်အပေါ်မှာမူတည်မှာဖြစ်ပါတယ်ခင်ဗျာ။